ရအဖွဲ့ရုံးဆိုင်ရာနေပြီးတော့မှလွှတ်တော်တစ်ခုကနေနောက်လွှတ်တော်တစ်ခုကိုတာဝန်လွှဲပြောင်းပေးရဖို့ပြင်ဆင်နေကြခြင်းမြန်မာကွန်မရှင်စင်တာမှာအစိုးရဝန်ကြီးတွေတပ်မတော်အရာရှိတွေတိုင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေအပါအဝင်လူပေါင်း600ကျော်ငြိမ်းချမ်းရေးကိစ္စအနာဂတ်ပြည်တော်စုသွေးကိစ္စဆွေးနွေးကြခြင်းထွက်ပေါ်လာတဲ့သတင်းတပုတ်ကတော့ပြည်ကြားလွတ်လပ်တဲ့ကချင်နိုင်ငံတော်တစ်ခုတည်ထောင်ဖို့ကချင်ပြည်သူပါတီကချင် Republic Party KRP ဆိုတဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းမယ်ဆိုတဲ့သတင်းပါပဲဒီသတင်းမှာပါတဲ့အချက်လက်တွေဘလောက်ခိုင်မာတယ်မခိုင်မာဘူးမသိရပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်ရွက်နေတဲ့မြန်မာနိုင်ငံအတွက်သတင်းကောင်းတစ်ပုတ်တော့မဟုတ်ပါဘူးအဲ့ဒီကချင်ပြည်သူပါတီကဘာတွေထုတ်ပြန်တယ်လဲဒီထုတ်ပြန်ချက်ကြောင့်ဘာပြဿနာတွေရှိလာနိုင်တယ်လဲအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ထောင်နိုင်ရေးနဲ့ပတ်သက်ပြီးဘလို့လုတ်ကိုင်ဆောင်ရွက်သင့်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
KRP ရဲ့ယာယီအထွေထွေအတူရမူလို့ခေါ်တဲ့ဥလက်ရှိယောနာမစ္စမသတင်းဌာနကိုပြောတာကလွန်ခဲ့တဲ့15နှစ်2001-2002မှာ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ဟာစစ်ဆေးရကဦးစီးကျင်းပါတဲ့ညောင်နှစ်ပင်ညီလာခံကိုတက်ပြီးဖွဲ့စည်းပုံရေးဆွဲရေးမှာပါခဲ့တယ်နောက်ပိုင်း KIA ကချင်ပြည်လွတ်လပ်ရေးတပ်မတော်ကိုအစိုးရကနေသားဆောင်တက် BGF ပြောင်းလဲဖို့ဖိအားပေးလာချိန်မှာDKRP ပါတီကိုဖွဲ့စည်းဖို့ကြံစီခဲ့တာလို့ဆိုပါတယ်။နောက်ပိုင်း KIA ကနေသားဆောင်တက်ဖွဲ့စည်းတာကိုလက်မခံတဲ့အတွက်ပါတီဖွဲ့စည်းရေးဆက်မလုပ်တော့ဘဲရပ်ဆိုင်းထားလိုက်တယ်လို့သူကပြောပါတယ်။ဒါပေမဲ့2013-14ခုနှစ်ကစပြီး KIO ဟာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးခဲ့ပြီးတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA မှာလက်မှတ်ထိုးဖို့ပြင်ဆင်ခဲ့တဲ့အကြောင်းဒါကြောင့် KIO ဟာငကိုညီမဲ့ချက်တွေနဲ့သွေးပြီးသွားပြီးဖြစ်တဲ့အတွက်သူတို့အနေနဲ့အခုလိုပါတီအဖွဲ့အစည်းအသစ်တစ်ခုတည်ထောင်ဖို့လုပ်ကြရတာလို့ဆိုပါတယ်။ဥလက်ရှိယောနာရဲ့ပြောပြချက်အရသူတို့ဖွဲ့မဲ့ပါတီတဲမှာကချင်ခရစ်ယာန်အသင်းတော်ကဘာသာရေးခေါင်းဆောင်တွေ KIO ကခေါင်းဆောင်တချို့နဲ့ KIA လက်အောက်ခံကချင်ပြည်သူ့စစ်ကခေါင်းဆောင်တွေနဲ့ပါဝင်ဖွဲ့စည်းထားတယ်လို့ပြောပါတယ်။ဒီအဖွဲ့ဟာ KIO နဲ့မတူတဲ့အကြောင်းKIO ကအစိုးရနဲ့ဆွေးနွေးပြီးသူတို့အဖွဲ့ကတော့အစိုးရနဲ့မဆွေးနွေးဘူးလို့ဆိုပါတယ်။နောက်ပိုင်း KIA နဲ့အစိုးရတက်ညှိနှိုင်းပြီး KIA ကဖယ်ပေးလိုက်တဲ့နေရာတွေမှာအစိုးရစစ်တပ်ကလာပြီးတက်ဆွဲရင်အဲ့ဒီနေရာတွေကိုသူတို့ကဝင်ရောက်တိုက်ခိုက်မယ်။ဒီအတွက်ကချင် Republic Army KRA ဆိုတဲ့တပ်ဖွဲ့ကိုလည်းဖွဲ့စည်းသွားမယ်လို့ပြောပါတယ
်။ဦးလက်ရှိယောနာရဲ့အဲ့ဒီပြောဆိုချက် KRP ရဲ့သတင်းထုတ်ပြန်ခြင်းနဲ့ပတ်သက်ပြီး KIO အဖွဲ့တာဝန်ရှိသူတွေကတော့ဒါမလုပ်တဲ့အလုပ်ကိုလုပ်တာလို့ဆိုပါတယ်အလားတူကချင်အရက်ဘက်လူမှုအဖွဲ့စည်းတာဝန်ရှိသူတွေကလည်းဒီအဖွဲ့ဟာကချင်ပြည်နယ်ထဲမှာရှိတာမဟုတ်ဘူးကချင်လူထုကိုလည်းကိုစားမပြုဘူးဆိုပြီးထုတ်ပေါ်ပြောဆိုထားကြပါတယ်ဒီသတင်းထွက်ပေါ်လာတာနဲ့ပတ်သက်ပြီးသမရယုံညွှန်ကြားမှုဦးစော်ထေးကမှုစော်ကလည်းသူ့ရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာအသွင်ကူးပြောင်းစားမြန်မာဒီမိုကရေစီမြန်မာနေဦးကိုတစားစီကြိုးပြက်သွားစေနိုင်တဲ့ကြိုးပမ်းအားထုတ်မှုတရားလိုပဲမြင်ပါတယ်ဆိုပြီးမှတ်ချက်ပြုထားပါတယ်တကယ်တော့မြန်မာနိုင်ငံမှာပြည်တွင်းစစ်ကာလအတော့ကိုရှင်းလျားလာပါပြီ။ပြည်တွင်းစစ်ကြောင့်ပဲဆရာနာရှင်စနစ်ပေါ်ပေါက်ဆရာနာရှင်စနစ်ကပဲတိုင်းသားစီးလုံးညွတ်ရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုနှိပ်ကျပျက်စီးစေခဲ့တာဖြစ်ပါတယ်။အခုအဲ့ဒါကိုကူစားဖို့နိုင်ငံရေးသမားတွေတပ်မတော်ခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေစ조사နေကြတဲ့ကာလတွေဖြစ်ပါတယ်။ဒီလိုစ조사နေကြရမှာတစ်ဖက်နဲ့တစ်ဖက်ပြစ်ခတ်တက်ခိုက်မှုတွေရက်စက်အောင်တော့မလုပ်နိုင်သေးပါဘူး။အဖွဲ့တချို့နဲ့အပြစ်ရနိုင်ခဲ့ပြီဖြစ်ပေမဲ့အဖွဲ့တချို့နဲ့တော့ပြစ်ခတ်တက်ခိုက်မှုတွေရှိနေသေးပါ။
နောက်တတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးလုံနိုင်ခဲ့ရင်တော့ဒီမိုကရေစီရေးငြိမ်းချမ်းရေးတည်ဆောက်ရေးလက်နက်ကိုင်တပ်တွေပေါင်းစည်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေအများကြီးအရှိကြကြီးဆွေးနွေးတည်ဆောက်ရအောင်မှာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာအခုလိုပြည်ထောင်စုတဲကခွဲထွက်မယ်ဆိုတဲ့အယူအဆမျိုးပြန်ပေါ်လာတာဟာအစိတ်အတော့တစ်ခုလိုဖြစ်နေမှာကတော့သိကြပါတယ်။ဒီအယူအဆဆွဲကင်ခြင်းဟာကချင်တိုင်းသားတွေအတွက်မကောင်းသလိုပြည်ထောင်စုအတွက်လည်းကောင်းကျိုးဖြစ်စေမှာမဟုတ်ပါဘူး။အဲ့ဒီအတွက်ဒီလိုအစိတ်တော့အယူအဆမျိုးကိုပထမဦးဆုံးတိုက်ဖြတ်ဖို့လိုတာဟာကချင်တိုင်းသားတွေရဲ့ဥစ္စာအဖွဲ့အစည်းဖြစ်တဲ့ KIO ကိုယ်တိုင်ပဲဖြစ်ပါတယ်။ဒါအပြင်အခြားသောကချင်လူမှုအဖွဲ့အစည်းတွေကလည်းဒီလိုခွဲထည့်ရေးအယူအဆကိုလက်မခံဘူးဆိုတာမျိုးထုတ်ဖော်ပြောဆိုဖို့လိုပါတယ်။လက်ရှိပြဿနာဟာပြည်ထောင်စုအတွင်းမှာဖြစ်ပွားနေတဲ့ပြည်ထောင်စုရဲ့ပြဿနာအဖြစ်ရှုမြင်ကြဖို့လိုပါတယ်။ဒါအပြင်လက်နက်ကိုင်တပ်ဖွဲ့တွေတတက်ပြီးတတက်ထပ်ဖွဲ့တာဟာပြဿနာရရဲ့အဖြေမဟုတ်ဘူးဆိုတာကိုလည်းနားလည်ကြဖို့လိုပါတယ်
။ဒိုင်းသားတွေလက်နက်ကင်တွေအနေနဲ့ပြဿနာကိုပြည်တော်စုပြဿနာလို့နားလည်ရင်내ချက်ဆန့်ကျင်ရေးဖက်စစ်တော်လှန်ရေးနဲ့အတူပေါက်ဖွားလာတဲ့တပ်မတော်ကြီးကိုဒိုင်းသားစီးလုံးညွေရဲ့အကောင့်ထဲပေါ်တဲ့ဒီမိုကရေစီစနစ်ကိုလိုလားတဲ့ပြည်တော်စုတပ်မတော်ဖြစ်လာအောင်ဝိုင်းပြီးကူညီကြဖို့လိုပါတယ်။တိုင်းပြည်မှာဒီမိုကရေစီထွန်းကားလာအောင်စ조사ရုံးကန်နေသူတွေကိုဝိုင်းပြီးအားပေးကြဖို့လိုပါတယ်။ပြည်တော်စုတွေမှာရှိတဲ့ နိုင်ငံရေးပြဿနာတွေကိုအပြေရှာရမှာတက်တက်ကြွကြွပါဝင်ဖို့လိုပါတယ်။ဒီလိုမှမဟုတ်ပဲကိုယ့်လူမျိုးစုတစုကိုယ့်နယ်မြေအရေးတစ်ခုတည်းကိုပဲကြည့်ပြီးပြည်တော်စုတစ်ခုလုံးရဲ့ပြဿနာဖြေရှင်းရမှာမပါဝင်ခဲ့ရင်ကိုလိုလားတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတာမျိုးပေါ်ပေါက်လာရေးဟာလည်းအလောင်းဝင်းနေအောင်မှဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။Thank you.